Afghanistan မှာလူအများပြားသေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေတောက်လျှောက်ပြုလုပ်ခဲ့တဲ့ Afghan Taliban တွေနဲ့မဆွေးနွေးလိုဘူးလို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ Washington မြို့တော်ကိုအလဲပတ်ရောက်ရှိနေရတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေနဲ့အလုပ်ကိစ္စဆွေးနွေးကြတဲ့နေ့လယ်စာစာပွဲမှာသမ္မတ Donald Trump ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။လုံရေးကောင်စီအဖွဲ့ဝင်တွေဟာအခုခရီးစဉ်အတွင်းအီရန်ဒုံးကျည်အစိတ်အပိုင်းတွေဆိုတဲ့ပစ္စည်းတွေကိုလည်းဆန်းစစ်ကြမယ်လို့ယူဆပါတယ်။ဒီဇင်ဘာလတုန်းကဝါရှင်တန်မြို့တော်စစ်ခန်းတစ်ခုမှာသံမကြီးနီကီဟေလီသတင်းစာရှင်းလင်းပွဲပြုလုပ်ရင်းဖွင့်လှစ်ပြသခဲ့တဲ့တာရိုပြည်ဒုံးကျည်အစိတ်အပိုင်းတွေကိုကြီးစုကြမှာဖြစ်ပါတယ်။ဒီစစ်ပစ္စည်းတွေဟာယေမန်နိုင်ငံဟူသီသဘုံတွေကိုအီရန်ကတရားမဝင်လက်နက်ထောက်ပံ့နေရဆိုတာမငြင်းကွယ်နိုင်တဲ့အထောက်အထားဖြစ်တယ်လို့လည်းနီကီဟေလီကပြောကြခဲ့ပါတယ်။ယေမန်သဘုံတွေကိုလက်နက်မထောက်ပံ့ဖို့နိုင်ငံတကာပြည်ပင်တမ်းမြစ်ထားတာကိုချိုးဖောက်တဲ့အတွက်အီရန်နိုင်ငံဘော်ကုလသမဂ္ဂအရေးယူစီလိုတဲ့သဘောကိုလည်းအမေရိကန်ကပြတ်သားနေပါတယ်။